ကြာခင်မှာရွေးကောက်ပွဲကျင်းပါရမယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးရေးကြအုပ်ချုပ်ရေးမန်နေဂျမန့်တောင်းဖို့ကပုံအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဥပမာကအနေနဲ့ဘယ်လိုဖြေကျင်းပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံမျိုးမှာအသက်ကတော့ပြည်သူလူထုကရွေးကောက်ခြင်းရောက်တယ်ပြည်သူလူထုလိုလားတဲ့စံတော်ကိုကောက်ခြင်းပေါ်ပြီးနေခေါင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်တန်းချောင်းတွေကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ပြည်သူလူထုကလိုလားတဲ့ခေါင်းဆောင်ရပြီဆိုတဲ့အခါကျမှဘုရားမျိုးပြည်နေကြောင်းတွေရတော့ဒီကြားကျန်တော့လို့ရတယ်ကျန်ပါတယ
်ခေါင်းဆောင်ပြောင်းလဲသွားလဲပဲခေါင်းဆောင်အနေနဲ့လှုပ်ခွင့်မစားဘူးဆိုရင်တော့ခင်ဗျာ
အတိုင်းပါလို့ရှိပါတယ်။မလေးရရဲ့စီပွားရေး၊လူမျိုးရေး၊အုပ်ချုပ်ရေး၊ဘူဝါဒအချက်မှတ်ချက်လိုအပ်နေပါလေ။ဘာလို့ပဲကောင်းဆောင်ဖြစ်ဖြစ်လိုအပ်မဲ့အလုပ်တွေဖြစ်ပါလေ။သို့တော့ဒီမိုကရေစီလမ်းကြောင်းပေါ်စနေမတွေ့ချီသွားဖို့ကပြီးတော့အထူးသဖြင့်ကြားနေလို့ရှိပါလေ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ဟွာရဖုံးကားလာလို့ရှိရင်အုပ်ချုပ်ရေးကပြတ်သွားတာ။ဒါပါလေ။ဒါကြောင့်လို့အဲ့ဒီအာဏာပိုင်ဝါဒနဲ့ကြီးလာခဲ့တဲ့အလေးထားများလာခဲ့တဲ့လူတွေနဲ့အုပ်ချုပ်ရေးကိုပြည်ကြောင်းလဲတဲ့ဆိုလို့ရှိရင်နောက်အာဏာပိုင်ဝါဒဆက်ပြန်ပြီးဝင်သွားမှုအလားလာရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်။ဟုတ်ကဲ့ပါလား
။ဆိုတော့ခေါင်းဆောင်ပိုင်းဆိုတာတဲ့အုပ်ချုပ်ရေးရန်ကဘျူရိုကရေစီကိုလည်းပဲလူပစ်တင်နဲ့အစားထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
။ဟုတ်ပါတယ်။မှန်ပါတယ်။ရာသီအဖြစ်နိုင်ငံတွေဟာသောတာနေကြောင်းပြီးတဲ့အခါမှာဒီလိုကြီးရဲ့အကြီးတွေကဖို့အစိုးရကြည့်အောင်မှုကြိုးစားကြပါတယ်။2019ခုနှစ်ထိလေ့လာထားတဲ့လေ့လာချက်တစ်ခုပါဆိုလို့ရှိရင်အစိုးရကြည့်ရဖို့ဆိုတာသူတို့သတ်မှတ်ထားတဲ့စံတွေပေါ့နော်အဲ့ဒီအထည်ကိုဖြတ်သွားတဲ့နိုင်ငံ20ပေါ့အဲ့ဒီနိုင်ငံ20ရဲ့အကြမ်းများက36မြေကြပါတယ်။ဒီလိုကြီးရဲ့အကြီးတွေမြင်မာလာဖို့ဆိုတာက2020ကျော်ကြပါတယ်။အာနိုင်ငံ20ရဲ့တန်းများနော်နိုင်ငံ20ရဲ့ဘုံဝင်တဲ့နိုင်ငံတွေအများကြီးပါသေးတယ်သူတော့မြမတပိုင်းကြောင်းရပြောလို့ရှိရင်ဒီလိုကြည့်အချိန်ကောင်းတွေကိုဖြတ်စည်းခဲ့တာကတပ်မတော်ကအာနာသိမ်းပြီးတဲ့နောက်ပိုင်းမြမစီစီလမ်းစဉ်ပါတီရှင်းတဲ့တပ်မတော်အစိုးရတစ်ချက်သူတို့တပ်မတော်အစိုးရတစ်ချက်မှာပို့ပြီးဖြတ်စည်းသွားတာဖြစ်ပါတယ်ဒါကြောင့်မို့ဒီလိုကြည့်ကိုရှေ့ရှုတဲ့ခေါင်းဆောင်ပေါင်းကိုကျင်းရဖို့ဒါပေမဲ့အဲ့ဒီပါတီအာနာရဖို့ကတော်တော်လေးကြီးရှိပါတယ်
ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာဆိုတော့ဆရာနိုင်ငံ20ပြောတဲ့အထက်မှာအဲ့ဒီနိုင်ငံ20ရဲ့နိုင်ငံရေးအခြေအနေဖွဲ့စည်းပုံအရတရားသားအစိုးရလုံခြုံရေးအစီအစဉ်အခြေအနေစတာတွေဟာအခုမြန်မာနိုင်ငံအခြေအနေနဲ့အကျုံးဝင်စားဂရုမို့ဒီဟာတွေပို့ပြီးလွတ်လပ်မှုရှိတဲ့နိုင်ငံတွေလားဖွဲ့စည်းပုံအရစသဖြင့်တရားသားလုံခြုံရေးရှိတဲ့နိုင်ငံများဆိုနည်းနည်းရှင်းအောင်ကြာ
ဆိုတော့အဲ့ဒီအခြေအနေခါစားတော့မဖောက်ဘူးပါဘာကြောင့်လဲဆိုတော့အဲ့ဒီအခြေအနေခါစားကအဲ့ဒါလည်းအများကြီးလက်ပြီးဝယ်ပါပါလေဒါကလည်းဒီဘာတော့ရောက်ရင်းနှီးနှုတ်လာမှာဆိုတော့ company ကြီးဒီကဝယ်ပြီးတော့ပြောကြလာပါအဲ့တော့ခုနပြောနေတဲ့အခြေအနေကြီးစိုက်လားမစိုက်လားပြူလားမပြူလားဆိုတာချက်မျိုးမျိုးပြောကြမှာပါပဲဒါပေမဲ့ဒီနိုင်ငံအစီအစီရဲ့ကျန်းမာကူက2020ကျော်36နှစ်လောက်ကြာတယ်ဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့ကအဲ့ဒီနိုင်ငံ20လောက်ချိန်ပြီးလုံးမလုံးတော့ဖြစ်နေကောင်းလေးခုအရနိုင်တယ်လို့ယူဆမှာပေါ့နော်ဆိုတော့ဘောသူတဲ့ပုံပြီးလုံနိုင်လို့ဆိုလို့ရှိရင်နှစ်စီထားတဲ့နည်းပြီးတော့ရောက်ပါမှာ
တချို့ဒီမိုကရေစီတုတင်တောင်းလဲသွားတဲ့အာနာရှင်စင်ရကူးသွားတဲ့နိုင်ငံတွေထိုင်ဝမ်တို့တောင်ကိုရီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေနဲ့ဆိုင်မြန်မာနိုင်ငံမှာလူမျိုးရေးတိုင်းသာပဋိပက္ခတွေနေဇဒိတာပြဿနာတွေအခုခါမှာအနောက်ဘက်နေဇပြဿနာတွေဖြစ်နေတော့ပြည်သူတွေရဲ့သဘောထားကလည်းပဲဒီမိုကရေစီအရေးထက်ပြောပါကအရေးကိုသိပြီးတော့များအာသုံခွန်ဆိုင်အလေးထားနေရသလားဒီအချက်ကတော့ခုနပြုပြင်ပြောင်းလဲမှုတွေအတွက်အဟံတာဖြစ်နိုင်မယ်လို့စဉ်းစားကြရမရှိဘူးလားခင
်ဗျ။ဟိုနိုင်ငံတွေမှာအလေးထားတဲ့ကိစ္စရပ်တယ်ရှိပါ။ project ကတော့ဟန်ချက်ပါ။ကျွန်တော်တို့လိုဆိုင်းနာလူမျိုးတွေဒီမျိုးရပါတာရအမျိုးမျိုးကွဲပြားနေတဲ့နိုင်ငံတွေဒီရေးရှိတဲ့အချက်ကတော့ယူတာလို့ပြုလုပ်နေပြီပါ။အဲ့ဒီအကြောင်းချက်ကလွတ်လပ်ခွင့်လေးချက်ပို့ပြီးတော့ပြီးပါကြတယ်ဆိုပြီးတော့ပြောကြပါတယ်။ဒါကြောင့်မြန်မာနိုင်ငံပြဿနာမျိုးဆင်းလာပါဘူး။ချက်ချဲပါလေ။အချင်းယူကောင်းယူပါပါလို့။အဲ့ဒီကမှအတဲချအလေးနဲ့နေတဲ့အများကြီးချိန်ရနိုင်ပါလေ
အခုလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နည်းနည်းကြိုပြီးတော့ခံမှန်းကြည့်ရင်ပေါ့လေဗေဒင်ဆရာတွေမဟုတ်ကြတော့လဲပဲအလားအလာဘယ်လိုဖြစ်နိုင်ပါသလဲအဲ့တော့လာမဲ့ရွေးကောက်ပွဲပြီးတဲ့အခါမှာတရားမျှတရွေးကောက်ပွဲလို့ရင်တော့ပြည်သူလူထုအများစုထောက်ခံမှုရတဲ့နိုင်ငံကြီးကဖြစ်လာတော့မှာပဲပေါ့လေအစိုးရဖွဲ့လာနိုင်မှာပဲဖြစ်ပါတယ်အဲ့ဒီအခါမှာရွေးမဲ့ရွေးဟာအခုပြီးခဲ့တဲ့2015က2020အထိရွေးခဲ့တဲ့အရွေးထက်ပိုပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်နိုင်ပါလား
လေလာတဲ့ခုတရားဆိုတော့အခုရှိချင်းတော့ဆန်းစုကြည်ပေါ်ထောက်ခံမှုပါ။ထောက်ချတဲ့လူတစ်ခုဆက်ရလို့နောက်ပြီးလို့စတိရှိနေပါလေ။အကြောင်းလေးပါ။သူကယုံကြည်တဲ့ခေါင်းဆောင်မျိုးဒီမှာနိုင်ငံမှာတော်တော်ရှားပါလေ။တော့စတိကြီးအရှာရှာပါပါပါ။သူ့ကိုသူတို့ကရှိကြနေ။အဲ့ဒီဖြစ်တာတော့မကောက်ဘူးပြ။ယုံကြည်ကိုယ်ွယ်တဲ့ဖြစ်ရှိပါလေ။ဒီမှာငါမဲသေးဘုံကိုသိလာလို့ရှိနေလေ။သူတို့ကပုံကူကြီးပေါ်ပါရှိတော့ပြေးကြတာဖြစ်ပါလေကျွန်တော်တို့သတင်းမှာဓမ္မရီရဲ့တုံ့တမှုကတော့အစိုးရရဲ့ဆောင်ရွက်ချက်တွေကိုချိန်ထိုးကြည့်တတ်ပါဒါပေမဲ့လူလူကမဲပြီးတဲ့အခါမှာအဲ့ဒါကစိတ်ကြီးကြီးကကြောက်တယ်ကျွန်တော်မဖြစ်ပါဘူးဒါကြောင့်ကျွန်တော်တောက်ဆူကြီးပြီးဆောင်တဲ့ပါတီကလည်းအလဲရမှုအလားနာပြောပါလေအဲ့ဒီ
ယုံကြည်ရဲ့ဆိုရတဲ့ကိုယ်ွယ်စိတ်ကတဲ့သဘော personality cult မြန်မာနိုင်ငံကြီးမှာအဲ့ဒီဓလိမျိုးရှိနေတဲ့အတွက်ကြောင့်ကိုယ်တိုင်ဆုံးဖြတ်ရတာကအဲခေါင်းဆောင်တူဦးပြောက်ခဲပေါ်မှာပဲမိခွန်းလုံးနဲ့သူပြောမှပဲအကုန်လုံးဖြစ်တယ်ဆိုတဲ့သဘောမျိုးသူမပြောရင်ဘာမှမလုပ်ရတဲ့အတွက်ကြောင့်လဲတူတက်သူနှောင့်နှေးရတယ်ဆိုပြီးပညာရှင်တချို့ကသုံးသပ်ကြပါတယ်ကျွန်တော်နာမည်တော့မပြောလို့ရပါဘူးအဲ့ဒီအခြေအနေမျိုးများမြန်မာနိုင်ငံမှာဖြစ်နေလေသလားလို့မေးလာမယ်ဆိုရင်တော့ခင်ဗျာ
ဒါကမဆောင်ပလဲတာလေတောက်ချက်ပါပဲဘာကြောင့်လဲဆိုတော့အင်တာအခေါင်းရဲ့ခေါင်းဆောင်ကြီးပေါ့နော်မှန်ကန်မှန်ကန်မှာအနာရသွားရတဲ့ပုံစံဒီထဲမှာဒါဆိုလို့ရှိရင်အင်းနေပြောလို့ရတယ်ဒီလိုကြီးတက်ရှိပြောလို့ရမယ်ခုတော့ဆိုင်ရှိရှိပြောလို့ရမယ်ပေါ့နော်ဆိုတော့အဲ့ဒီလိုအားကောင်းတဲ့ကြောက်ဖို့လို့လည်းတွေးလိုက်လာတဲ့ခက်ခဲတွေပြဿနာတွေသုံးဖက်ကြည့်တယ်အများကြီးရှိပါတယ်မြန်မာနိုင်ငံကျုံနေရတာလည်းအဲ့ဒီအခက်ခဲမျိုးဖြစ်ကောင်းဖြစ်မှာပါအဲဆောင်းဝင်းပြင်းနဲ့ကျွန်တော်အာစကားပြောမှုတဲ့အခါမှာရှောင်းဝင်းတင်ကပြည်ပြီးသုံးရတာရှိပါတယ်ကျွန်တော်မြန်မာနိုင်ငံကြီးမှာအဓိကရှင်သွားတဲ့ပြဿနာတစ်ခုကတော့ဒေါက်တာချစ်ကြီးရဲ့ channel ခေါင်းဆောင်ကြီးဆရာခေါ်ဟားတဲ့အကွာဟာဒီမှာနေတာမျိုးဖြစ်ပါတယ်ဆိုပြီးသူကပြောပြပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဘိုချုံအောင်ဆန်းနဲ့ဆရာခေါင်းဆောင်ကြီးဆရာခေါ်ဟားတဲ့အကွာဟာတဲ့ဒေါက်တာချစ်ကြီးနဲ့လက်ရှိဆရာခေါင်းဆောင်ကြီးဆရာခေါ်တဲ့အကွာဟာအမှန်တန်ကိုကြီးမားပါတယ်ဒါကြောင့်အဲ့ဒီခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲပါတဲ့ကက်ကျဲတွေဒီမှာပါ။ဒါကြောင့်လဲဆိုတော့ဒီကျဲစနစ်ကိုပါအဲ့ဒီလိုခေါင်းဆောင်တွေကိုပြန်ပြီးဆန့်ကျက်ထိနိုင်တဲ့သူ့ဘဝနဲ့သူ့စနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတွေကခေါင်းဆောင်ရဲ့ပြဿနာအဖြစ်ဒီကျဲအုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှင်းပြလို့ရပါတယ်။လူတိုင်းပုံစံဖွဲ့ချုပ်ဒီကာလမှာအားလုံးပြည့်တယ်လို့ပြောလို့ရတာကတော့ဘာဝကြဆိုတဲ့စစ်တပ်ကျောတော့နောက်ထပ်ဟောပြပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာစီကြေးရေးကိုပြသပြရတာပါပဲကျွန်တော်အကြောင်းလဲဆိုင်ရာစာပေကိုရှိနေဆိုလို့ရှိရင်ဒီလိုမျိုးနဲ့အကြောင်းလဲဆိုတာကအကျဉ်းချွေးနေကြတဲ့အကြောင်းကျင်တွေဖြစ်တယ်ဒါကြောင့်အဲ့ဒီအကြောင်းကျင်ပြရမှာဆိုလို့ရှိရင်ဒီပထမအတန်းဆလာတော့ program ချောက်တာစီကြေးရေးကိုပြသပြရတယ်ဒါလည်းဒီကြောင်းနဲ့ဒီလုံလောက်တယ်ကျွန်တော်ယူဆပါတယ်ဒုတိယကတည်းကမှတော့အကြောင်းနဲ့တက်ချင်ပြီးတော့ဒါနေလဲလို့ကျွန်တော်ပြောလိုက်ပါတယ
်ဒီနည်းမှုလည်းဘူးကောင်းလာတယ်ပေါ့ဘူးရှိလာန
ေတယ်ဒီနည်းမှုကတော့အဲဒီနည်းမှုကိုကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းငြိမ်းချမ်းရေးနဲ့ဆက်သက်ပါတယ
်ဟုတ်တ
ယ်ဆက်ပြောတဲ့ဆက်ဆံရေးနဲ့ဆက်သက်ပါတယ်ဒါတွေကတော့နိုင်ငံရေးအတိအကျတစ်ခုလုံးနဲ့နောက်ဆက်ဆက်ကျင်းဆက်သမီးကျွေးဝနေပါတယ်အဲဒီမဲ့ဒီပြင်းလို့ပြောတဲ့အခါမှာအုပ်ချုပ်ရေးရန်ရာအတွင်းကဒီပြင်းမှုသဘောရပြောမယ်ဆိုရင်တော့ရှင်းနေလိုက်တယ်လို့ဆိုပါမ
ယ်။ဟုတ်ကဲ့။တချို့နိုင်ငံတွေမှာနိုင်ငံရေးအတောင်လဲဘလိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်ရာဘျူရိုကရေစီကခိုင်မာနေရင်အဲ့ရဆက်သွားနေတာပဲ။ခိုင်မာလဲပဲဒီလိုဟာတွေအများကြီးရှိရဲ့ယူရိုပါလဲအီတလီပြောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပြီမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောဘာလို့ပဲဒီကထောက်ပြကြပါလဲ။ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆရာ။
နော်ပါပဲဒါကလည်းကျွန်တော်မိတ်ဆွေဒီသူတို့ကပေါ်ပြီးတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးတော့ပြောပြပါဦးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေကနာကခိုင်းတာပဲလုပ်တတ်တဲ့ကြေကနာခိုင်းနေမခိုင်းတတ်တဲ့ကြေကနာဆိုပြီးသူကကြုံရတဲ့အချက်လေးကိုထုတ်ပြီးပြောပါတယ် ဒါဒီအားလုံးကလက်ရှိအစိုးရကလုပ်ခဲ့တာဆက်အရင်ဆိုတာဆက်ဆက်ကြောင့်ဖြစ်ရတဲ့ပြဿနာဖြစ်ပါတယ်။ဒါကိုလက်ရှိဆိုတာကအပေါ်ဆက်ခံပြရတယ်။အဲ့ဒီကျဆက်နိုင်လို့ကြိုးစားလုပ်ရပါတယ်။ဒီလိုပြည်ကောင်းတဲ့အချိန်ကိုနှေးနေတာကလည်းဒါကတော့လက်ရှိဆိုတာမှာတောင်းလို့ရှိပါတယ်။